Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ14ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုကောင်းထက်နဲ့အတူကြီးညာပေးမှာပါအီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေကန့်သက်ပြီးပြန်လည်နေတဲ့အီရန်ပေါ်ဒဏ်ခတ်မှုတွေလျှော့ပေါ်ပေးဖို့အတွက်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার ဆိုင်ရာတမိုင်းဝင်သဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်မြန်မာနိုင်ငံတောင်ပိုင်းကအကျွန်းကျွန်းမှာသတင်းပတ်ပေါင်းများစွာတောင်းတင်းနေခဲ့တဲ့ရွှေ့ပြောင်းဝင်ရောက်သူတရားကြော်ကိုရေတက်ကတွေ့ရှိခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်တင်ကြီးထိုင
်ကောင်းပါပြီရှင်သမရဦးသိန်းစိန်လွှတ်တော်အမတ်ပြန်ပြီးတော့ရွေးကောက်ပွဲဝင်မလားမဝင်ဘူးလားဆိုတာကိုတော့သတင်းတွေအပြီးမှာကြားကြရမှာပ
ါဝင်ဘူးဆိုရအောင်အတိမပြုနိုင်ဘူးနောက်တစ်ခန်းကြီးရဲ့နောက်နေ့ဒီနိုင်ငံရဲ့အခြေအနေသူ့ရဲ့အနေထားစီတုံးချက်ပေါ်မှာပြီးတော့စဉ်းစားဆူချက်မျိုးကိုပြောတာလေ
သမရယုံရဲ့ညွှန်ကြားရေးမှူးဦးဇော်ထေးပါရှင်ဒီနောက်မှာတော့အမြဲတမ်းနေထိုင်ခွင့်ကတ်တွေဘသူတွေရကြပါပြီလဲကရင်ပြည်နယ်ကော့ကရိတ်မြို့တိုက်ခိုက်ခံရတဲ့အခြေအနေနဲ့တာယာဝတီထောင်ရင်းကចောင်းသားတချို့အာမခံနဲ့ပြန်လွတ်ခဲ့ပြီဆိုတဲ့အကြောင်းတွေကိုဒီညနေခင်းမှာတင်ပြပေးဖို့ရှိပါတယ်ဒါရီမတိုင်ခင်ခုရေဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုကောင်းထက်တို့ကကြီးညာပေးကြပါအောင်ရှင်
အီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေကိုကန့်သက်ပြီးအပြန်အလှန်နဲ့အီရန်ပေါ်မှာဒဏ်ခတ်မှုတွေလျှော့ပေါ်ပေးဖို့အတွက်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံများအဖွဲ့တို့ကြားဆယ်နှစ်ကျော်ကြာညှိနှိုင်းခဲ့ရတဲ့သမိုင်းဝင်သဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်။အခုရခဲ့တဲ့သဘောတူညီချက်ကနေအမေရိကန်တို့ရဲ့တန်တမာရေးကြိုးပမ်းမှုဟာတကယ်စစ်မှန်ပြီးအတိတ်ပဲပြည့်ဝတဲ့ပြောင်းလဲမှုကိုဖော်ဆောင်နိုင်နေဆိုတာပြသနေပါတယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောဆိုလိုက်ပါတယ်။အခုရရှိလိုက်တဲ့ပြီးပြည့်စုံတဲ့ရေရှည်သဘောတူညီချက်ကနေအီရန်ကနျူကလ িয়ার လက်နက်ပိုင်ဆိုင်မှုမရှိအောင်ကာကွယ်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင်တကယ်လို့အခုသဘောတူညီချက်ကိုပိတ်ပင်ဖို့အတွက်အမေရိကန်လွှတ်တော်မှတင်သွင်းမှုမှန်သမျှကိုတော့သူကဗီဒီယိုအာဏာသုံးပြီးပယ်ချမှာဖြစ်ကြောင်းလည်းပြောကြပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေရှော့ချပေးဖို့နဲ့ကုလသမဂ္ဂနျူကလ িয়ার အေဂျင်စီရဲ့ကြီးကြပ်မှုအောက်မှာရှိဖို့အချက်လက်တွေနဲ့ပတ်သက်ပြီးအသေးစိတ်ရေးဆွဲနိုင်မှုအတွက်ချောချောမွေ့မွေ့ဖြစ်အောင်သတင်းပတ်ပေါင်းများစွာဇက်တိုက်ဆွေးနွေးပြီးခဲ့တဲ့နောက်မှာ EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂေရီနီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရစ်တို့ကဒီသဘောတူညီချက်ကိုရရှိပြီးဖြစ်ကြောင်းဗီယက်နာမှာကြေညာလိုက်ပြီးမကြာခင်မှာပဲအမေရိကန်သမ္မတအိုဘားမားကအခုလိုပြောကြားလိုက်တာပါEU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲမိုဂေရီနီကတော့ဒီသဘောတူညီချက်ဟာမျှတမှုရှိတယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့အဖွဲ့အားလုံးရဲ့အကျိုးစီးပွားကိုလည်းအလေးထားမှုရှိကြောင်းပြောကြားခဲ့ပါတယ်။ Mr. Zarif ကလည်း Ms. Mogherini နဲ့ထပ်တူပြောကြားခဲ့တဲ့အပြင်ဒီသဘောတူညီချက်ဟာအီရန်အတွက်ရော P5+1 လို့တည်ကြတဲ့ဗြိတိန်ပြင်သစ်တရုတ်ရုရှားအမေရိကန်နဲ့ဂျာမနီတို့ပါဝင်တဲ့အဖွဲ့တွေအတွက်ပါနှစ်ဖက်စလုံးအရှုံးမရှိတဲ့သဘောတူညီချက်တစ်ခုလို့ပြောဆိုလိုက်ပါတယ်ဒီပြည်ပြည်စုံတဲ့သဘောတူညီချက်ရဖို့အတွက်လာပေါင်းများစွာညှိနှိုင်းခဲ့ရတဲ့တန်တမန်တွေရဲ့နောက်ဆုံးတွေ့ဆုံတဲ့အစည်းအဝေးပြီးမှအခုလိုပြောကြားခဲ့ကြတာဖြစ်ပါတယ
်အီရန်နိုင်ငံမှာရာမဒီနဲ့ဖာလူဂျာမျိုးတွေအပါအဝင်အစ္စလာမ်အစိုးရ IS ဘက်ကတင်ပိုက်ထားတဲ့အင်ဘာပီနဲ့အနောက်ပိုင်းနေရာအများပြားကိုပြန်ရဖို့ထိုးစစ်တရစတင်လိုက်ပြီလို့အီရတ်အစိုးရကတနင်္လာနေ့မှာကြေညာလိုက်ပါတယ်စစ်စင်ရေးမှာအီရတ်တပ်ဖွဲ့တွေအပြင်ရှီယာနဲ့ဆူနီလက်နက်ကိုင်တွေပါဝင်တဲ့ရုပ်မြင့်ပါဝင်တယ်လို့ရုပ်မြင့်သံကြားကကြေညာတဲ့ထုတ်ပြန်ချက်တရမှာဖော်ပြထားပါတယ်ပြီးခဲ့တဲ့မေလကထိုးစစ်တစ်ခုတွင် IS ဖွဲ့ကရာမဒီမြို့ကိုသိမ်းပိုက်ခဲ့ချိန်ကလေးကစစ်သွေးကြွားတွေပေါ်စစ်ဖက်နဲ့စစ်ဖက်ရဲ့တုတ်ပြန်လှုပ်ဆောင်မှုပေါ်ဝေဖန်ပြောဆိုတာတွေထွက်လာပြီးအင်ဘာပီနဲ့ပြန်ရဖို့အီရန်အစိုးရကအူစားပေးဖြစ်လှုပ်လာတာပါအီရန်အစိုးရရဲ့အခုအဲ့ဒီညီမန်းချက်ကိုအထောက်ကူပြုဖို့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကသူတို့ရဲ့ဆက်ဆင်ရေးကိုအချိန်မြင့်လှုပ်ဆောင်ပြီးတနင်္ဂနွေနေ့ကလှုပ်တဲ့လေကြောင်းတိုက်ခိုက်မှု39ကြိမ်မှ29ကြိမ်ကအမ်ဘာပီနဲ့စံချိန်ကရာမန်ဒီမျိုးကိုပင့်မတ်ထားတိုက်ခိုက်ခဲ့ပါတယ်။ဒီတော့တွင်းမှာပဲအမေရိကန်ပြည်ထောင်စုကပို့လိုက်တဲ့ F-16 တိုက်လေယာဉ်အသစ်၄စင်းရောက်လာတဲ့အကြောင်းအီရတ်ကာကွယ်ရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။အီရတ်အစိုးရကဝယ်ထားတဲ့တိုက်လေယာဉ်36စင်းထက်ကပထမအထုပ်အဲ့ဒီတိုက်လေယာဉ်၄စင်းဟာဘက်ဒန်မျိုးတော်မြောက်ဘက်ကဘာလာလီစခန်းကိုရောက်သွားတာဖြစ်ပါတယ
်အကျွေးတွေနဲ့ပြည်နေတဲ့ဂရိနဲ့အိန္ဒိချင်းဥရောပနိုင်ငံတွေကြားနိုင်ပေါင်းများစွာဆွေးနွေးခဲ့ကြပြီးတဲ့နောက်မှာကျွေးမီပြဿနာကဲတင်နိုင်ရင်တက်တရမြောက်စီစဉ်သဘောတူလိုက်ကြတဲ့အတွက်မနေ့ကတင်းလာနေမှာပဲကမ္ဘာအစုရှယ်ယာစီတန်ဖိုးတွေ မြင့်တက်လာခဲ့ပါတယ်။ဥရောပနဲ့အာရှဈေးကွက်တွေမှာအလားတူအစုရှယ်ယာတန်ဖိုးတွေမြင့်တက်ခဲ့ပြီးတဲ့နောက်မှာအမေရိကန်နိုင်ငံကအစုရှယ်ယာတန်ဖိုးတွေလည်းတစ်ရာနှုန်းကျော်မြင့်တက်လာတာပါ။အခုလိုသဘောတူညီချက်ရလိုက်တဲ့ပုံမှာအမေရိကန်သမ္မတဘရက်အိုဘားမားကကြိုဆိုလိုက်ပြီးဂရိအနေနဲ့ဖွံ့ဖြိုးတိုးတက်ပြီးကျွေးမီကိုခံနိုင်ရင်ရှိတဲ့လမ်းကြောင်းပေါ်ပြန်ရောက်လာအောင်ဂရိနိုင်ငံကငွေကြေးအထောက်အကူပေးနေတဲ့နိုင်ငံတွေဘက်ကဂရိကဝတ်ခိုင်မာကြောင်းပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်။လှုပ်ဆောင်ရရှိတဲ့အရေးကြီးလုပ်ငန်းတွေကိုဂရိနဲ့ဥရောပနိုင်ငံအနေနဲ့ဆောင်ရွက်ကြမယ်လို့မျှော်လင့်ကြောင်းလည်းသမ္မတကပြောပါတယ်။ဂရိနိုင်ငံအနေနဲ့ဥရောပကျွေးရှင်တွေတောင်းဆိုတဲ့အတိုင်းတင်းကျပ်တဲ့ချိုးချံချွေတမ်းမှုလုပ်ငန်းစဉ်တွေဆောင်ရွက်ဖို့သဘောတူညီလိုက်တဲ့အတွက်ဂရိအနေနဲ့ဥရောပရဲ့16နိုင်ငံပါယူရိုငွေကြေးတောင်းဆိုနဲ့မှာဆက်တီရှိခွင့်ရလိုက်တဲ့အပေါ်မှာကမ္ဘာငွေကြေးဈေးကွက်ကခေါင်းဆောင်တွေကလည်းကြိုဆိုလိုက်ပါတယ်။ကျွေးရှင်တူဖြစ်တဲ့နိုင်ငံတကာငွေကြေးရံမှုငွေအဖွဲ့ IMF ကလည်းကြာစင်းနေတဲ့ဂရိစီးပွားရေး negotiation ပြန်ရောက်ဖို့အတွက်ဂရိအာဏာပိုင်တွေနဲ့လက်တွဲဆောင်ရွက်ဖို့အသင့်ပဲလို့ဆိုပါတယ်။
ပြီးခဲ့တဲ့နှစ်ကလူပြူရဲလက်ချက်နဲ့တည်ဆုံသွားတဲ့အာဖရိကနိုင်ငံဝင်အရစ်ဂါနာရဲ့ကျန်းသာမိသားစုကိုနယူးယောက်မြို့ကယွန်ကျေး$5.9 billion တန်ပေးမယ်လို့နယူးယောက်မြို့အာဏာပိုင်တွေကပြောပါတယ်။ဒီဖြစ်ပျက်ကြောင့်အာဖရိကနိုရဲ့အမေရိကန်တွေပေါ်ရဲအာဏာပိုင်တွေရဲ့မတော်မတရားပြုကျင့်မှုတွေနဲ့ပတ်သက်လို့ဆန္ဒပြမှုတွေပြီးခဲ့တဲ့နှစ်ကဖြစ်ခဲ့ပါတယ်။ဒီယွန်ကျေးပေးပြည်ငြိမ်မှုကိုနယူးယောက်မြို့ရဲ့ဗန်ဒါရီအကြီးကဲ Scott Stringer ကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။မစ္စတာဂါနာရဲ့မိသားစုကပြီးခဲ့တဲ့အောက်တိုဘာလကနစ်နာဂျီတောင်းခံလွှာတင်ခဲ့ပြီးတဲ့နောက်ညူယော့မြို့အနေနဲ့နစ်နာဂျီ$85 billion ယွန်ကျေးပေးဖို့တရားစွဲဆိုလိုက်ပါတယ်။အခုလိုပြည်ငြိမ်းမှုရသွားတာဟာဒီကိစ္စမှာပတ်သက်သူအားလုံးရဲ့အကျိုးစီးပွားဖြစ်ပြီးဂါနာတည်ဆုံးသွားတဲ့အတွက်ညူယော့မြို့မှာတာဝန်မရှိဘူးလို့မစ္စတာစထရင်ဂါကကြေညာချက်တရားထံမှာပြောပါတယ်။ဒီပြည်ငြိမ်းမှုဟာမစ္စတာဂါနာရဲ့မိသားစုအတွက်ပြည်ငြိမ်းမှုရနိုင်မယ်လို့မျှော်လင့်တယ်လို့ညူယော့မြို့ဘီလ်ဒီဘလာဇီယိုကတင်းလာနေညပိုင်းမှာသတင်းတောက်တွေကိုပြောပါတယ်။
ယူအေဗီကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုမြန်မာပိုင်းအစီအစဉ်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံတောင်ပိုင်းကကျွန်းချုံပေါ်ရောက်နေတဲ့သတင်းပတ်ပေါင်းများစွာကြားနေပြီးဖြစ်တဲ့ရွှေပြောင်းဝင်ရောက်သူတရားကျော်ကိုမြန်မာရေတပ်ကတွေ့ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။မြန်မာနိုင်ငံတောင်ပစွန်တနင်္သာရီဒေသကမ်းလွန်ပင်လယ်ပင်မှာအမျိုးသား102ဦးကိုမြန်မာရေတပ်ကကယ်တင်ခဲ့တယ်လို့ဖော်ပြထားတာပါ။ဒီလူတွေအားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ပြီးတချို့ကသူတို့ကိုအတင်းကျပ်ခေါ်ဆောင်လာတာလို့ပြောကြပြီးတချို့ကတော့မလေးရှားမှာအလုပ်လုပ်ဖို့ပို့ပေးမယ်ဆိုပြီးလူမှောင်ခိုးတွေကဖျားယောင်းတွေးဆောင်ခဲ့တာလို့ပြောကြောင်းသတင်းမှာဖော်ပြပါတယ်သူတို့ကိုကျွန်းပေါ်မှာဂျူလာအစောပိုင်းကပြစ်သွားတာဖြစ်ပြီးဂျူလာကုန်နဲ့ဇွန်လ12ရက်နေ့ကြာတွေ့ခဲ့တာလို့သတင်းမှာဖော်ပြထားပါတယ်သူတို့ကိုလောလောဆယ်ဘယ်မှာထားတယ်ဆိုတဲ့အသေးစိတ်ကိုတော့ဖော်ပြမထားပါဘူ
းမွတ်စလင်အများစုနေထိုင်ရာတရုတ်နိုင်ငံအနောက်ပိုင်းရှင်ကျန်းပြည်နယ်ကလူ3ဦးကိုသူတို့ပြစ်သက်လိုက်တယ်လို့တရုတ်ရဲအာဏာပိုင်တွေကပြောပါတယ်ဒီလူတွေကိုဓာတ်ကင်ဆောင်ထားတဲ့စစ်သွေးကြောတွေဖြစ်တယ်လို့လည်းဆိုပါတယ်လူနောက်တူကတော့ဒဏ်ရာရသွားပြီးဒီဖြစ်ပျက်ဟာတနင်္လာနေ့ကတရုတ်နိုင်ငံအနောက်ပိုင်းရှင်ယန်းမြို့မှာဖြစ်ပျက်ခဲ့တယ်လို့မြို့ခံရဲအာဏာပိုင်တွေကလူမှုကော်ရင်းမှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းအများကလေးစားရပြီးတရုတ်နိုင်ငံရဲ့အထင်ရှားဆုံးနိုင်ငံရေးအကျဉ်းသားထက်ကတဦးလည်းဖြစ်တဲ့တိဘက်ဘုံကြီးထင်စင်ဒက်လက်ရင်ပိုချေပြန်လည်တော်မူသွားတယ်လို့ Students for a Free Tibet အဖွဲ့ကပြောပါတယ်။သူဟာစီချွန်းပြည်နယ်ချန်ဒူးမြို့တော်အနီးကအကျဉ်းထောင်တစ်ခုထဲမှာပြန်လောင်တော်မူသွားတယ်လို့အာဏာပိုင်တွေကသူ့မိသားစုကိုအသိပေးခဲ့ပါတယ်။တရုတ်ရဲအာဏာပိုင်တွေကလည်းအခုလိုဖုန်ကြီးပြန်လောင်တော်မူသွားတာကိုသတင်းမီဒီယာတချို့မှအတည်ပြုခဲ့ပေမဲ့တခြားအသေးစိတ်သုံးတရားထုတ်ပြန်ခြင်းတော့မရှိခဲ့ပါဘူ
း။ထိုင်းနိုင်ငံမှာအသေးဖြစ်မှုနဲ့တရားစွဲခံရတဲ့စာနယ်ဇင်းသမားနှုတ်ပေါ်ဆွဲချက်တွေပယ်ဖျက်ပေးဖို့ထိုင်းစုအကိုဆက်သွယ်ဖို့အချိန်များစွာကြိုးစားခဲ့တယ်လို့ HRW လူခွင့်စောင့်ကြည့်အဖွဲ့ကပြောပါတယ်။ဩစတြေးလျနိုင်ငံသားအက်ဒီတာအဲလန်မော်ရစ်ဆန်နဲ့ထိုင်းနိုင်ငံသားစတဲ့စတင်တို့ဟာသူတို့အမှုကိုဒီကနေ့တရားရုံးမှာစပြီးရင်ဆိုင်မှာဖြစ်ပါတယ်မြန်မာနိုင်ငံကဒုက္ခသည်တွေကိုပင်လယ်ရေကြောင်းကလူမောင်းခိုကူးတဲ့ဖြစ်ရပ်တွေမှာထိုင်းရတဲ့ပတ်စံယူပြီးကူညီတာဓမ္မမို့မသိကျင်အောင်ဆောင်လာရှိတယ်လို့ဆက်ဆွဲထားတဲ့သတင်းတစ်ပုဒ်ကိုသူတို့ကရေးခဲ့တာပါအ
ိန္ဒိယနိုင်ငံမှာဟိန္ဒူဘာသာရေးရလုပ်တဲ့ YouTube ပွဲတော်တက်ရောက်သူတွေစုဝေးနေကြတဲ့မြကန်ဘာတစ်ခုပေါ်မှာလူတွေဝယုံသုံးကားဖြစ်တာကြောင့်28ယောက်ထက်မနည်းသေဆုံးသွားတယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်အိန္ဒိယတောင်ပိုင်းအင်ဒရာပရဒက်ရှ်ပြည်နယ်ကဂௌထရီမြို့မှာရေချိုးဖို့လူထောင်ပေါင်းများစွာရောက်သွားတာနဲ့အမျှဒီကနေ့အဲ့ဒီဝေယုံသုံးကဖြစ်တဲ့အခြေအနေဖြစ်သွားပါတယ်
ီတန်ရောက်သူတွေကိုဒေါခင်မျိုးသက်နဲ့ကိုကောင်းထက်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သမရဦးသိန်းစိန်လွှတ်တော်အမတ်အဖြစ်ပြန်ပြီးတော့ရွေးကောက်ခံအောင်မလားဆိုတာကိုကြည့်ကြရအောင်ပါလက်ရှိသမရဦးသိန်းစိန်ဟာအခြေအနေ၃ရက်ပေါ်မှာမူတည်ပြီးလာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာပါဝင်ရေးအတွက်စဉ်းစားမှဖြစ်တဲ့အကြောင်းနိုင်ငံတော်သမရရုံးရဲ့ညွှန်ကြားရေးမှူးကတရားဝင်ထုတ်ဖော်ပြောဆိုပါတယ်ဒီအပိုင်းတွင်ထွက်ပေါ်နေတဲ့ရွေးကောက်ပွဲမဝင်ဘူးဆိုတဲ့သတင်းနဲ့မဝင်တော့ကြောင်းပါတီဥက္ကဋ္ဌထံကိုစာပေးပို့တယ်ဆိုတာကိုလည်းအတိမပြုတဲ့အကြောင်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပြည်ထောင်စုတက်ခါရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ကိုယ်စားလှယ်လောင်းစည်းမှနိုင်ငံတော်တမရအမည်မပါသေးကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက်ဦးသိန်းစိန်ဟာရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တော့မှာမဟုတ်ကြောင်းသတင်းတွေလည်းတဆက်တည်းထွက်ပေါ်လာတာဖြစ်ပါတယ်နိုင်ငံတော်တမရဦးသိန်းစိန်ရွေးကောက်ပွဲမဝင်တော့ဘူးဆိုတဲ့သတင်းကိုအတိမပြုကြောင်းနိုင်ငံတော်တမရရုံညွှန်ကြားရေးမှူးဥဇော်ထေးကပြောပါတယ
်ဝင်မှုဆိုရအောင်အတိမပြုနိုင်ဘူးနောက်တစ်ခါကျရင်နောက်နေ့ဒီနိုင်ငံရေးအခြေအနေမျိုးတော့ဒီလိုရဲ့အနေအထားစီတုံးချက်ပေါ်မှာဆိုပြီးတော့စဉ်းစားဆုံးဖြတ်မယ်ဆိုပြောတာလေအဲ့ဒါလေးတည်းသူဟိုချုံုံပုံသက်ပြီးစဉ်းစားမှာပါ
ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌစီကိုဦးသိန်းစိန်ကရွေးကောက်ပွဲမဝင်တော့ဘူးဆိုတဲ့အကြောင်းကြားစာပေးပို့တယ်ဆိုတာကိုလည်းအတိမပြုနိုင်ကြောင်းဦးစော်ထေးကပြောဆိုပြီးဒီသတင်းထွက်ပေါ်လာတဲ့အပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်သူထွက်ပုံထွက်နည်းကပြည်ပစီသတင်းတော့ကိုခေါ်ပြတယ်လို့ပြောတယ်အစ်စာကိုပြတယ်တဲ့အစ်စာပြတာကဘယ်သူပြတာလဲမသိဘူးအဲ့တော့ဒီပါတီမှာသတင်းထုတ်ပြန်ရေးအဖွဲ့ဖွဲ့ထားတယ်အဲ့ကတည်းကလူကလည်းဘယ်လိုလဲသူအဲ့လူကထုတ်ပြန်လာတာဒါမျိုးထုတ်ပုံတော့မျိုးဖြစ်နေတယ်အဲ့တော့ဒါကြီးကဒီထုတ်တဲ့နီလန်းကြီးကပြောရရင်တော့ဟိုဘေးကွန်းထုတ်တယ်ဖြစ်နေတယ်
ပြည်ခိုင်ဖြိုးပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဝင်းမြင့်ကလက်ရှိထွက်ပေါ်နေတဲ့သတင်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျောင်းကြီးရွေးကောက်ပွဲကော်မရှင်စီမှာကျွန်တော်ရေစရာလုပ်ဖို့ရက်ကလည်းလူသေးတယ်ဒီဩဂတ်လ6ရက်နေ့ကြီးပေါ်လေရက်ကလည်းလူသေးတော့ကျွန်တော်တို့ပြီးတာတော့ဒါတချို့နေရာကြောင်းလေးတွေနေလည်းမပါရှိတယ်အဲအဲ့ဒါကြီးကိုပါတီတော်မှလည်းကျွန်တော်ကနောက်ဆုံးဆက်စကားတဲ့finishing ball တွေ final finishing လုပ်ရလို့ကျွန်တော်သိတယ်အဲသမရာကြီးတော်ကလည်းကျွန်တော်ကမူလကငါးဆောင်းလုပ်ကြမှာ online ထားတဲ့သဘူတိမှလည်းအဲဒါခါထားတဲ့ချန်ထားတဲ့နေရာလောက်ထားတယ်လို့သိတယ်ကျွန်တော်ပါတီအနေနဲ့ရောသမရာကြီးကိုဟိုဒီလိုပြည့်ပြည့်ခါကဟိုလာမရွေးဘူးရွေးမယ်ပါညာအဲ့ဒီကျွန်တော်ကပြောဖို့လည်းမရှိပါဘူ
းနိုင်ငံရေးလေးလာတုံသက်သူဦးစီသူအောင်မြင့်ကတော့အရင်ကလည်းအလားတူသတင်းမျိုးထွက်ပေါ်လာဘူးကြောင်းပြောဆိုပါတယ
်ပြောင်းရှိမန်းကဟိုအစိုးရကသမရဦးသိန်းစိန်ကလာမယ့်တက်တမ်းမှာဆက်ပြီးတော့တာဝန်ထမ်းဆောင်မှာမဟုတ်ဘူးဆိုပြီးတော့မှအဲသူ့ကိုလာပြောတယ်ဆိုပြီးတော့မှသူပြန်ဘူးပဲဒါကိုမှတ်မိကြလဲဦးမယ်နဲ့သူပါတယ်အဲ့တော့နောက်ပိုင်းမှာသူချင်းလိုက်တဲ့ခါကျတော့မှအူရှိမန်းကသူ့ဘာသာသူသူချင်းပြောတဲ့စကားကိုသူ့ဘာသာသူအတိတ်နဲ့ကောက်ပြီးထုတ်ပြန်လိုက်တဲ့သဘောပေါ့နော်အဲ့တော့အခုခေတ်မှာလည်းအလားတူများလားကျွန်တော်တို့စဉ်းစားစရာရှိတယ်ဒီစာကဘာဖြစ်လို့ဟိုသတင်းတောက်တွေနဲ့သတင်းဌာနတွေစီရောက်လာတယ်လေပေါ့နော်အစ်သမရကထုတ်ပြန်လဲဆိုရင်တော့ဒါရောက်သွားဖို့အကြောင်းရှိတာပေါ့အစ်သမရကပြောင်းရှင်မန်းကြီးပြေးလိုက်တာကိုပြောင်းရှင်မန်းကဒါကိုဟိုလိုဘာလဲရှင်းလင်းပေးခြင်းမှာအရင်ဦးဆုံးဟိုထုတ်လိုက်ခြင်းတဲ့သဘောပြည်သက်သတင်းဌာနကိုပေးသလားဒါကျွန်တော်တို့ကောင်းကောင်းမသိနိုင်သေးဘူး
လောလောဆယ်ပြည်ခိုင်ဖြိုးပါတီအတွင်းမှာအားပြိုင်မှုတွေရှိနေပြီးလက်ရှိဖြစ်ပေါ်လာတဲ့အခြေအနေဟာဒီအားပြိုင်မှုတွေတဲကကြရက်တစ်ခုဖြစ်နိုင်ကြောင်းလဲသုံးသပ်ပါတယ်။တမရဦးသိန်းစိန်ကတော့ပြည်သူတွေကတောင်းဆိုလာရင်ဒုတိယတမရတက်တန်းအတွက်စဉ်းစားသွားမှာဖြစ်ကြောင်းကိုမဲခေါင်ဂျပန်ထိပ်သီးအစည်းအဝေးတက်ရောက်ဖို့ဂျပန်နိုင်ငံကိုရောက်ရှိစဉ်မှာ NHK သတင်းဌာနနဲ့တည်သက်မေးမြန်းစဉ်မှာထည့်သွင်းပြောဆိုခဲ့ပါတယ်။
မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့တရားဝင်ကြေညာလိုက်ပါပြီ။1990ပြည့်ရွေးကောက်ပွဲမှာတကယ်နဲ့အနိုင်ရခဲ့ပြီးမဲ့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမခံခဲ့ရတဲ့ NLD ပါတီအနေနဲ့ဒီလိုချိန်ရွေးကောက်ပွဲမှာနိုင်ငံရေးအရာဘယ်လောက်အထိနေရာရလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်အင်္ဂါနေ့ညတရက်လီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုတိုင်းမပါဝင်နိုင်သူတွေအနေနဲ့လဲစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
အခုည ည9နာရီဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့လည်းသောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတင်ပြပေးချင်ပါတယ်။အမြဲတမ်းနေထိုင်ခွင့်ရှောက်ထားသူတရားကြော်ကိုမြန်မာအစိုးရကပီယာကတ်တွေတရားဝင်စတင်ထုတ်ပေးနေပြီဖြစ်ပါတယ်။အခုအမြဲတမ်းနေထိုင်ခွင့်ရသူအများစုကမြန်မာနိုင်ငံသားဟောင်းတွေဖြစ်ပြီးနောက်ထပ်ရှောက်ထားသူတွေကိုလည်းထပ်မံထုတ်ပေးဖို့စီစဉ်နေပြီဖြစ်တဲ့အကြောင်းလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောပါတယ်မြန်မာနိုင်ငံတွင်အမြဲတမ်းနေထိုင်ခွင့်ရရှိဖို့အတွက်ဘာတွေလိုအပ်တယ်လဲဆိုတာနဲ့ဘလို့အခက်အခဲတွေများရှိနေလဲဆိုတာကိုတော့ VOA ရန်ကုန်ရုံးခွဲကမတ်မီခါကသတင်းပေးပို့ထားပါတယ်ရှင်
ပြားလျှောက်ထားသူတွေကို9နှစ်နေထိုင်ခွင့်နဲ့နေထိုင်ခွင့်ပေးမှာဖြစ်ပါတယ်ဒီလိုနေထိုင်ခွင့်နဲ့ပတ်သက်ပြီးလူမှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနနိုင်ငံခြားသားများရေးရာဌာနခွဲကညွှန်ကြားရေးမှူးဒေါ်အေးသိန်းကအခုလိုပြောပါတယ
်။တန်းကဆင့်ပြူလာတော့9နှစ်ဒါပေမဲ့တစ်နှစ်တစ်ခါတန်းတည်ပြရမယ်အဲ့တော့အခုစဖို့ပေးတဲ့ကတ်တို့လက်မှတ်တို့ရဲ့တန်းကတော့ဒီမှာတစ်နှစ်ပဲပြီးသားတယ်။တစ်နှစ်ပြီးရင်ဒါပြီးတော့ကတ်တန်းတည်ပြအဲ့ဒါဆိုရင်ကျွန်တော်နောက်လည်းတစ်နှစ်ပြီးပြီးကတ်လည်းအစ်စ်ပေးမယ်။
ကျွမ်းကျင်ပညာရှင်ယင်းနီးမြုံနံသူနိုင်ငံသားဟောင်းများနဲ့နိုင်ငံသားနဲ့ဆက်ဆက်သွေးနှောသူစတဲ့အမျိုးအစားလေးခုကို PR စနစ်နဲ့နေထိုင်ခွင့်ပြုတာဖြစ်ပါတယ်။အမည်မဲ့စည်ရင်းဝင်သူတွေအခြားနိုင်ငံတစ်ခုမှာနိုင်ငံရေးခိုလုံခွင့်ရရှိထားသူတွေနဲ့ပြည်မှုကျူးလွန်ထားသူတွေကိုတော့လက်ခံမှာမဟုတ်ဘူးလို့လာဝါကာကထုတ်ပြန်ထားပါတယ်။ PR လျှောက်သူအနေနဲ့နိုင်ငံသားဟောင်းဖြစ်ပါကတစ်နှစ်လင်ဒေါ်လာ900နိုင်ငံခြားသားဖြစ်ပါကတစ်နှစ်လင်ဒေါ်လာ1000ပေးဆောင်ရမှာဖြစ်ပြီးမိသားစုအနေနဲ့ကလေးပါဝင်ပါကအသက်9နှစ်အထက်ကလေးပါဝင်ရင်တစ်နှစ်လင်ဒေါ်လာ300ပေးရမှာဖြစ်ပါလေ။9နှစ်အောက်ကလေးတွေကိုတော့ငွေကြေးတစ်စုံတရာကောက်ခံခြင်းမပြုဘူးလို့လာဝါကာကပြောပါတယ်။ခုလက်ခံလိုက်တဲ့အမျိုးအစားလေးခုမှာနိုင်ငံခြားသားတွေနဲ့နိုင်ငံသားနဲ့ဆက်ဆက်တဲ့သွေးနှောသူတွေကတော့ PR လျှောက်ထားရမှာနိုင်ငံသားဟောင်းတွေလိုချက်ချင်းလျှောက်ထားခွင့်မရပါဘူးနိုင်ငံခြားသားတဦးအနေနဲ့မြန်မာနိုင်ငံမှာ3နှစ်အထက်တပ်တန်းတိုးနေထိုင်ပူးပြီးမှသာ PR ကိုလျှောက်ထားခွင့်ရှိပြီးနိုင်ငံသားနဲ့ဆက်ဆက်တဲ့သွေးနှောသူတွေအနေနဲ့ကလည်းဒီနိုင်ငံမှာ2နှစ်အထက်နေထိုင်ပူးမှသာ PR ကိုလျှောက်ထားခွင့်ရှိပါတယ်ခုလက်ရှိ PR ရရှိသူတွေဟာဒီနှစ်ဇန်နဝါရီလမှမတ်လအတွင်းလျှောက်ထားခဲ့သူတွေဖြစ်ပြီးဒီထဲကနေစစ်စစ်ခေါ်ယူခဲ့တာဖြစ်ပါတယ်လျှောက်ထားသူ130ကျော်မှာ120ကျော်ကိုပထမအတုပ်အနေနဲ့လက်ခံခဲ့တာဖြစ်ပါတယ်ဒုတိယအတုပ်အနေနဲ့မလမမေလအတွင်းလျှောက်ထားသူ59ဦးရှိပြီးဒီလျှောက်ထားသူတွေကိုတော့စီစစ်နေဆဲဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးမောင်မောင်တန်းကပြောပါတယ်ပြည်အလျှောက်ထားသူတွေခံစားရမယ့်ခံစား권တွေနဲ့ပတ်သက်ပြီးသူကခုလိုပြောပါတယ
်ဗီဇာကိုခဏခဏသွားယူမှရတော့သူ့အတွက်ဗီဇာနံပါတ်1ပါဗီဇာယူကြမလို့တော့သူ့ passport နဲ့ဒီပြီးပြရလာနေလို့တွေ့ပြီးကြရုံပြရကပြနေနော်အဲ့ဒါဆိုတော့ဒီအချိန်ကြီးဝင်ထွက်နေတဲ့လူတွေအတွက်ကနံပါတ်1အဆင်ပြေသွားတာပေါ့အဲ့တော့တို့နောက်ပိုင်းမှာတို့ကွန်ထရိုးလို့ပါလို့လေထောက်ထားအပေါ်အထက်ကိုလာမယ်တို့ဝယ်လို့ရမှာသူကသူ့မိသားစုကခေါ်လာမယ်ဆိုလို့ရင်အဲ့ပြရတို့ဟာယူတဲ့လူအတွက်ကိုတီးရတော့သူ့သူ့ရဲ့သူတို့ပြရအိမ်တော်စုစီအနေနဲ့ဆောင်ရွက်ပေးမယ်
ပြားလျှောက်ထားတဲ့မြန်မာနိုင်ငံသားဟောင်းတဦးကတော့လျှောက်ထားရမှာကြုံတွေ့ရတဲ့အခက်အခဲနဲ့ရလာတဲ့အကျိုးကျေးဇူးတွေကိုအခုလိုပြောပါတယ်
။ဒီပေါ်သူ့ procedure အတိုင်းနည်းနည်းစောင့်ရတာတခုပေါ့နော်။ခါလိုက်ဆိုလို့ရှိရင်လေဒီမှာကတော့ social အနေနဲ့နေရတာပေါ့ social အနေနဲ့နေရတဲ့ခါကျတော့ကျွန်တော်တို့ကဒီလာရဆိုလို့ရှိရင်ဘာပြောဟိုနိုင်ငံသားကိုပြန်ထွက်တာပြန်ဝင်တာဆိုလို့ရှိရင်တက်ဆိုင်အကောင့်တွေမှာပြန်ပြန်လျှောက်ရတယ်လေ။အဲ့ခါကျတခါလေးတဲ့ processing က၄ပတ်လောက်ကြာတယ်။ခါကြကြလဲ၂ပတ်လောက်ပဲကြာတယ်။ခါကြ၃ရက်နဲ့ပြီးရပါတော့။ဆန္ဒဆိုင်ရာဝင်ရတဲ့ဒုက္ခတွေတော့နည်းနည်းတော့ဟိုလွတ်ကင်းသွားတာပေါ့။ခံစားရမခံစားရတော့ဆုံးကပြောလို့ပေါ့။ business ကိုခြားဒီဇာရင်းနဲ့နေမယ်ဆိုလို့ရှိရင်အိမ်မှာနေထိုင်ရမရှိတာတွေပဲရှိရည်လေ။ဒီဇာနဲ့ဆိုလို့ရှိရင်တော့ကွန်ပျူတာရှင်ရဲ့ကိုအေးအေးဆေးဆေးနေထိုင်ရရတယ်ပေါ့နော်။အခုဒီ PR ရတဲ့အတွက်ကြောင့်မလို့ဒီနိုင်ငံမှာဘာလဲပြောပြောတရားဝင်ကားမောင်းလို့ရတယ်၊ကားဝယ်လို့ရတယ်။ဒီနဲ့ပိုင်ဆိုင်မှုတွေကလည်းဝယ်လို့ရတဲ့ဟာမျိုးတွေတရားဝင်ဖြစ်တာပေါ့နော
်ပြရရရှိသူတွေအနေနဲ့ခံစား권အရာဗီဇာယူစရာမလိုပဲလာရောက်နိုင်တယ်လို့ဒီမှာနေထိုင်စဉ်အတွင်းမှာလည်းဧည့်သည်တိုင်စရာမလိုပဲနေထိုင်권ရမှာဖြစ်ပါတယ်ဒီပြင်အိမ်ဝယ်ယူ권စီးပွားရေးလုပ်ပိုင်권ကျောင်းတက်ခွင့်နဲ့စေကူတာခွင့်တွေရရှိမှာဖြစ်ပါတယ်။ပြည်အနေနဲ့နေထိုင်တဲ့သူတွေအနေနဲ့အစိုးရဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်ခွင့်မရှိသလိုရွေးကောက်ပွဲမှာမဲပေးခွင့်ကိုယ်စားလှယ်အဖြစ်လဲဝေရွေးခံခွင့်မရှိကြောင်းဥပဒေမှာပြဋ္ဌာန်းထားပါတယ်
။မမေခါပြောပြပေးခဲ့တာပါရှင်။အခုတော့ကရင်ပြည်နယ်ကတိုက်ပွဲတွေအခြေအနေကိုတင်ပြပေးပါမယ်။က ရင်ပြည်နယ်အတွင်းမှာမြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတပ်မတော်တို့ကြားတိုက်ပွဲတွေကတော့ဆက်ပြီးဖြစ်နေပါတယ်။မင်းညားကတော့ကော့ဂရိတ်မြို့နယ်တဲကတီးတန့်ရဲစခန်းတစ်ခုနဲ့ရဲမိသားစုတွေနေထိုင်တဲ့နေရာမှာလက်နက်ကြီးတချို့ကျရောက်ခဲ့တယ်လို့သတင်းရပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ဇူလိုင်လ၂ရက်နေ့ကစပြီးကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာမြန်မာအစိုးရတပ်တွေနဲ့ DKBA တပ်တွေတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ကော့ဂရိတ်မြို့နယ်အတွင်းမှာလည်းလက်နက်ကြီးကြီးစံတွေတိုက်ရမှုတွေရှိနေတာပါတနင်္လာနေ့ညကတော့ကော့ဂရိတ်မြို့နယ်ထဲကရဲမိသားစုတွေနေထိုင်တဲ့ရဲစခန်းဝင်းအတွင်းမှာလက်နက်ကြီးကြီးစံတိုက်ရမှုတွေရှိခဲ့တယ်ဆိုတာကိုကော့ဂရိတ်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကလည်းအတည်ပြုပြောကြားပါတယ်
ကြတာတော့ကြပါတယ်အဲဟုတ်ပါတယ်ဒါပေမဲ့ကျွန်တော်စီးရီးသတင်းတွေကတော့ဘယ်ဌာနအောင်မှကျွန်တော်တို့ပြောပြခွင့်မရှိပါဘူးခင
်ဗျအနာပိုင်းတွေဘက်ကတော့အသေးစိတ်အခြေအနေတွေကိုမပြောဆိုခဲ့သလိုထိခိုက်မှုအခြေအနေနဲ့ပတ်သက်လို့လည်းမေးမြန်းလို့မရခဲ့ပါဘူးဒေသခံတဦးကတော့လူတွေထိခိုက်မှုရှိတယ်ဆိုတဲ့သတင်းမကြားရကြောင်းနဲ့ကော့ဂရိတ်မြို့နယ်ထဲလက်နက်ကြီးကြတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်အဲလက်နက်ကြီးတစ်လုံးကြားတယ်တစ်လုံးကြားတော့ရဲလိုင်းတွေရာစစ်ပင်တွေပါတယ်ထိကုန်နေပြတ်ထွက်ကုန်နေအေးနောက်တစ်လုံးကမကွဲဘူးမကွဲဘဲနဲ့မြေကြီးရဲ့ဟိုကြာသွားတာအဲ့ဒါရဲလိုက်နေတာအိမ်နောက်နေတွေဖေခိုင်းပြီးတော့စပီးတကလခွဲလိုက်တယ်ဖောက်ခွဲလိုက်တယ်သူက60မမလို့တော့ပြောတယ်60မမဆိုတော့အဝေးသိမ့်မရောက်ဘူးတော့လက်နဲ့ကြည့်တကန်းกว่าတော့ရှိတယ်လက်ပြင်းလည်းလက်ပြင်းလို့လက်ပြင်းနိုင်တာပေါ့လက်နဲ့ငယ်တယ်နီးတယ်နီးနီးလေးပြရတယ်ဆိုတော့စဉ်းစားသေးရတယ်ဖြစ်ကုန်ဘုကျေမာပြောမြောက်လေသူတို့ဟိုဘက်လက်ပြစ်တာလားဒီဘက်ကပဲပြစ်တာလားဘလို့စဉ်းစားလို့မရလားအဲရဲရဲဝင်းနေမှာပေါ့စခန်းပဲပေါ့သူကတီးနှံရဲစခန်းဆိုတာအဲ့ဒီမှာတီးကြစီတယ်စခန်းတစ်ခုအားဆိုတာမြို့ထဲမှာတစ်ခုရှိတယ်နှစ်ခုရှိတယ်အဲ့ဒီမှာအိမ်နောက်တဲ့လိုင်းနေပါတယ်နဲ့သူကသူရဲဖွဲ့စည်းပုံနဲ့နေတာပေါ့ရဲမှုတွေခရိုင်ရဲမှုတွေနေတယ်အိမ်နောက်မှာ
အင်္ဂါနေ့မနေ့ပိုင်းကစပြီးမြမဆိုးရတက်တွေနဲ့ DKBA တက်တွေဟာကော့ဂရိတ်မြို့နယ်တဝိုက်မှာတိုက်ပွဲတွေဆက်ဖြစ်နေသေးကြောင်းလက်နက်ကြီးနဲ့လက်နက်ငယ်သန်းတွေကြားနေရကြောင်းကော့ဂရိတ်ဒေသခံကဆက်ပြောသွားပါတယ်
။ကောင်းမှုနာပြားပိန်ကွင်းတက်မှာဖြစ်တယ်ဦးဇက်ကွန်ဘဲကိုတိုက်ပွဲတွေဖြစ်တယ်အဲဒီမှာလက်နက်ကလေးတန်းတွေပါကြားရတယ်လက်နက်ငယ်သန်းတွေပါ။ကြောင်မလန်းအောင်သွားတဲ့ဘက်ပေါ့လမ်းဒီဘက်မဟုတ်လားဟောင်းဘက
်မြမဆိုးရတက်တွေနဲ့ DKBA တက်တွေဟာဇူလိုင်လ၂ရက်နေ့ကလေးကပြစ်ခတ်မှုတွေရှိခဲ့ပြီးအာရှလမ်းနဲ့လမ်းဟောင်းပိတ်ရတဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေကတော့တိုက်ပွဲတွေဖြစ်နေစဉ်အတွင်းမှာအာရှလမ်းတစ်ပေါ်ကခီးသွားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ကော့ဂရိတ်မြို့နယ်ကစာတင်ကျောင်းတစ်ကျောင်းနဲ့လူနေရပ်ကွက်တွေကိုလက်နက်ကြီးကြီးစံတွေကျရောက်ခဲ့တာပါ။ပထမတစ်ကြိမ်လက်နက်ကြီးကြီးစံတွေကျစဉ်တပ်မတော်ရဲ့သတင်းထုတ်ပြန်ချက်ထဲမှာတော့ကလိုထူပေါ်ကရင်အစည်းအရုံး KKO ခွဲထွက်အဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ DKBA ဘက်ကတော့သူတို့လက်ချက်မဟုတ်ကြောင်းညှင်းဆိုထားတာပါ။တနင်္လာနေ့ကကော့ဂရိတ်မြို့နယ်အတွင်းမှာပြစ်ခတ်မှုနဲ့ပတ်သက်လို့ကတော့ DKBA ဘက်ကသူတို့လက်ချက်ဖြစ်ကြောင်းဗိုလ်မှူးစောစောအောင်ကပြောပါတယ်
။သူတို့ရဲတွေကလည်းကျွန်တော်တို့ဆက်ဆံရေးမှုတွေဖမ်းတယ်လေ။နောက်ပြီးတော့ကျွန်တော်တို့တပ်ဖွဲ့ဝင်တွေကဖမ်းဆီးများတယ်လေ။ဟုတ်လား။အဲ့ဒီပေါ်မှာကြည့်ပြီးတော့အောက်ချရရဲဘော်လည်းမချင်တာဖမ်းတယ်လေ။နောက်သူရဲဘော်ရဲကပြီးတော့လေ။အခုရစီတီအဲ့လိုနေတာဖြစ်လို့အထက်ကိုကြားရမှာ
ပေါ့။လက်ရှိအနေထားအရမြမတက်မတော်နဲ့ DKBA တို့ဟာညနေပိုင်းထိတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှာစူးစီးတင်ပြပေးခဲ့တာပါရှင်။အခုကတော့ဖန်းစည်းကံចောင်းသားတချို့အာမခံနဲ့ပြန်လွှတ်လာတဲ့အကြောင်းတင်ပြပေးမှာပါ။အမျိုးသားပညာရေးဥပဒေပြင်ဆင်ဖို့တောင်းဆိုဆန္ဒပြရင်းလက်ဗရန်မြို့မှာဖန်းစည်းထိမ့်သိမ်းခံရတဲ့ចောင်းသားနဲ့ဝန်ရံပြည်သူစုစုပေါင်း12ယောက်တို့ဟာဒီကနေ့တာယာဝတီတရားရုံးကနေအာမခံနဲ့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။တဦးချင်းအထွတ်ကျက်သိန်း50တန်းခံဝင်လက်မှတ်နဲ့လူနှစ်ဦးအာမခံပေးရပြီးလွတ်လာသူတွေဟာသူတို့အပေါ်ဆွဲဆိုထားတဲ့ပုံမှန်တွေကိုတရားရုံးမှာဆက်ပြီးတော့ရင်ဆိုင်သွားမှာလည်းဖြစ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။ဒီလ9ရက်နေ့ကအာမခံရှောက်ထားခဲ့ကြတဲ့ចောင်းသား15ယောက်ထဲကအဝေးတင်ចောင်းသားအများစုပါတဲ့ចောင်းသား10ဦးနဲ့အတူဝင်းရံ2ဦးကိုဒီကနေ့အာမခံနဲ့ပြန်လွတ်ပေးလိုက်တာပါ။အခုအမခန်နဲ့လွတ်လာသူတွေရောဆက်လက်ဖမ်းဆီးခံထားရသူတွေရောကိုလာမယ့်စုနယ်လ21ရက်နေ့မှာရုံးချင်းပြန်ပေးထားပြီးပြန်လွတ်လာသူတွေအနေနဲ့လက်ရှိသူတို့အပေါ်မှာဆွဲထားတဲ့အမှုတွေနဲ့ဆက်ပြီးတော့ရင်ဆိုင်ရအောင်မှာဖြစ်တယ်လို့ဒီအမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဥရောပဆန်အောင်ကပြောပါတယ်
။ဟုတ်ပါဘူး။ဒီ12ယောက်ကိုအမခန်ပေးတယ်။အဲ့တော့အချို့တို့သူတွေချင်းချင်းဝင်ကိုကျပ်ပိန်း50တန်းခံဝင်ပြီး2ယောက်နဲ့ပေးတာပါ။ ยุ่งใช่ไหมเวลาอาบ้านเนี่ยสุดเลยไปเลยเปลี่ยนมาบีเปลี่ยนมาบีแต่ที่เอาไปนับวิวเซลล์เจนี่ก็ทิ้งไว้ในยามาเลยโอเคไหนก็รอเซลล์ตามมาโยกามาปาลูบาเนี่ยเซตเจนี่สุดละก็ยุ่งใช่เปลี่ยนไปละบ้าแต่เนี่ยเอาไปเอาเลยยุ่งใช่ก็เนี่ยเซตเจนี่บ้าอากูเปลี่ยนแล้วอะไรดูเนี่ยเลสิสโซ่สุดละเลยอากูเซลล์วิวยินเสียงมาเปลี่ยนไปเลย
อะไรก็ปุ่มตีอะไรเสร็จตรงไปเลยตีอะไรเสร็จงาไปเลยตีอะไรเสร็จคนนี้ไปเลยตรงนี้ตรงนี้ไปเลยงางาขากุยไปเลยอาม่ากันเนี่ยเปลี่ยนรูปอะไรตัวเดียวมากูเยี่ยวเอาข้อกูช่วยเจมูกาอาจารย์ทำอะไรมาชี้กันสิจุ๊ยอาณาบริการตัวกูก็กำมือมือสั่นๆนะชีวิตไม่รู้เสียว่าเนี่ยจะมาอีลูกอาจารย์ทำอะไรก็รอชินีรู้ไม่รู้เปลี่ยวไปเลย
เจ้ามาเยี่ยมเราดูเสร็จไปเลยทำไมเสียว่าเราไม่พิจารณาสักอย่างเราไม่เสร็จเราก็พิจารณาไม่ถูกสิเด็กเนี่ยแต่รู้เปล่าไหมตัวน้อยน้องอาชีพตัวฟ้ามองทาร์เรลูกเปล่าลูกยาเมื่อถ้าปัญญาอยู่บริเป็นเส้นเปรียบเจ้าสุยภาษีไทยได้แข่งยาเร่เจ้าหน้าเนี่ยหุ่นยังปีดูงาเสจจักรอสลับภาษีไทยได้ขนาดเสพพี่ที่เท่ากันจะช่วยน้องเชื่ออาม่ากันด้วยชาวตัวบุษีเดลูเล่เช่นนี้อุรบัตสังอ่ะเปล่าไหม
ปีกันเลยมาสละเสียนี่ก็แล้วเรามีมาเยอะแต่พอเยี่ยงตรงผิวคุ้นภาษีเราก็ขยันใจมาแต่ยังอยากดูเรื่องมีอาพยาศิเกบีโร่ที่ลูกเรียนนี่เนี่ยอาจารย์ถามด้วยมาเสียว่ากูตามมืออพยพว่ามีอาจารย์บุลูเปลี่ยนโลลาดูชัวร์เลยเปลี่ยวอะไรเช่น
แม้เข็มผิวถอยสูสีเต็มปีกันอาพยาบาลเองการนี้ยันนี่เกิดด้วยดินสังมาริการ์โร่ที่เราบ้าเวเช่นปีวิการนี่ทั่วเลยปีนี้เลยยันนี่เกิดเรดิโอซีเซนนี่การเลยมีจ้างเข้ามาปีสองนมาพยาบาลเอง ยันนี่เกณฑ์วิดีโอซีซั่นปีมาร์ฟิวเอยมีแต่จะซีซั่นงูยันนี่คนนายการนี่คนนายกว่าที่เอเชียเซ็ตเซเว่นจูรุกันนี่ทายาทั่วเลยปีต่อมาพิบาร์เช่ฟิวเอการนี่นับนายจะยากูนายการนี่เซนายที่ทั่วเลยแม่ซีซั่นวิกุโร่ไลน์ดูมีแต่นักเสลินนักสังอาต้องเสนงานเสร็จเนี่ยไลน์ละมีแต่เดียกูเซรุกันนี่พันอยู่น่าเสนให้จ้าวเลยเช่
อีรันยังนี่เกี่ยวกับสิ่งนี้ส่งแต่ตัวมาหมดจะนี่ดีเด็ดเช่นตัวมาดีเช่นเจ้ากูท้อเข้มยุติการเชียร์พิวามิเช่อีรันเนี่ยนี่เคลียร์ลูกสาวมือกูกันตั้งปีเปลี่ยนลานี่เนี่ยอีรันพอมาทั้งขั้วมือชอบปอบไปบ่ด้วยอีรันเนี่ยก็ว่ายังจีนังยามพูดรู้จักเส้นเจ้าจันที่นั่งเคลียร์แต่ไม่เว้นตัวตุนี้จะหายสิตัวไปพิบาร์เลยคุยกันเรื่องตัวตุนี้จะกันเนี่ยอเมริกันเรื่องตั้งแต่มาเยี่ยมชูบ้ามือกันเกี่ยวกับเส้นมันปี รีบไปว่าเลยพี่เอาเงินมึงก็พอสองนายเนี่ยสุดละพี่ตาเนี่ยบาร์เรลูอเมริกันตำรวจเบรกโอบามาก็พี่เอาสุดเลยไปเลยคุยยาสิเลยเด็ดปีเปียสมัยเจี๊ยสิตบอดุนี้จะกันเนี่ยอีรังก็นิวเคลียร์เลยเนี่ยเป็นเส้นมือมือเชียงกากวันนั่งเงี้ยเดี๋ยวลูกพี่เอาสุดเลยเพียงคุยตบอดุนี้จะกูไปเป็นหมดเลยอเมริกันหลุดออกมาเต็มตัวมึงมันไม่เอากูเลยตัวก็วิดีโออันนั้นต้องไปเปิดฉากมาพี่จะเอาพี่จะเก็บไปเลยอีรูปแบบแต่เมื่อกันนั่งเงี้ยจะมัวอะไร
ာရမာရီနဲ့ဖလူဂျာမျိုးတွေပါဝင်အစ္စလာမ်အစွန်းရောက် IS အဖွဲ့ကတင်ပိုက်ထားတဲ့ NBP နဲ့အနောက်ပိုင်းနေရာအများပြားကိုပြန်ပြေးရဖို့အတွက်ထိုးစစ်တရက်ကိုစတင်လိုက်ပြီးလို့အီရတ်အစိုးရကမနေ့ကပဲကြေညာလိုက်ပါတယ်။မြန်မာနိုင်ငံတောင်ပိုင်းကကျွန်းကျွန်းပေါ်မှာရောက်နေတဲ့သတင်းပေါက်ပေါင်းများစွာကြာနေပြီဖြစ်တဲ့ရွှေပြောင်းဝင်ရောက်သူတရားချုပ်ကိုမြန်မာရေတပ်ဖွဲ့ကတွေ့ရှိခဲ့ပါတယ်။ဒီတောင်ပိုင်းအစွန်းတနင်္လာနေ့ဒေသကမ်းလွန်ပြင်မှာအမျိုးသားတရနှစ်ဦးကိုမြန်မာရေတပ်ကကယ်တင်ခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်။မွတ်စလင်အများစုနေထိုင်တဲ့တရုတ်နိုင်ငံနောက်ပိုင်းရှင်ဂျန်းပြည်နယ်မှာလူသုံးကိုသူတို့ပစ်တက်လိုက်တယ်လို့တေးဦးအာနာပိုင်တွေကပြောကြားလိုက်ပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မြို့သက်ကြီးညာပေးခဲ့တာပါရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်ရှင်။ VOA American တန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်း VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.